ွှင်လန်းချမ်းမြေကြပါလေခင်ဗျာ RFA တင်းနှုံးနေစကဝိုင်းကိုအခုစတယ်မှာတော့မယ်ကျွန်တော်ဒီအပတ်အတွက်ဖိတ်ကြားထားတဲ့ပုဂ္ဂိုလ်နှစ်ဦးနဲ့အရင်ဆုံးမိတ်ဆက်ပေးကြပါရခင်ဗျာပထမတစ်ဦးကတော့1990ရွေးကောက်ပွဲအနိုင်ရပြည်သူ့လွှတ်တော်ကိုယ်စားလှယ်နိုင်ငံရေးကြီးသားဟောင်းလဲဖြစ်တဲ့မြို့သားဒီမိုစီအဖွဲ့ချုပ်ကဦးညာအေးပါဦးညာအေးနေကောင်းရလားခင်ဗျာ
ကောင်းပါတယ်ခင်ဗျာ
နောက်တစ်ဦးကတော့ကျွန်တော်နိုင်ငံရေးကြီးသားဟောင်းပါပဲဦးတန်အေးခင်မပါဝင်လှုပ်ရှားမှုနဲ့ထောင်ကျခဲ့တဲ့ဦးရကျော်ပါဦးရကျော်အေးနေကောင်းရလားခင်ဗျာ
ဟုတ်ကဲ့ပါမင်္ဂလာပါကိုခင်မောင်စုနေကောင်းပါလေ
တော်တာရှင်ပါခင်ဗျာကျွန်တော်ပြီးခဲ့တဲ့ပတ်တွင်ဖြစ်ပေါ်ခဲ့တဲ့မြန်မာနိုင်ငံရေးနဲ့ကမ္ဘာနိုင်ငံရေးတရအကြောင်းအရာတချို့ကိုတင်ပြပါမယ်ခင်ဗျာပထမဆုံးကျွန်တော်တို့ဆွေးနွေးတင်ပြလိုတာကတော့ဖွဲ့စည်းပုံဥပဒေပုံမှန်436ပြင်ဆင်ရေးအတွက်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့88မျိုးဆက်ကျောင်းသားတွေဥဆောင်ကြိုးပမ်းနေတဲ့ဟောပြောပွဲတွေအကြောင်းပါဦးညာရေးအဲ့ဒီဟောပြောပွဲတွေဟာဘယ်လိုအကျိုးရလဒ်တွေရှိတယ်လူထုရဲ့ထောက်ခံမှုကဘယ်လောက်ရှိတယ်နိုင်ငံရေးရောဘယ်လောက်အ내အဓိပ္ပာယ်ရှိတယ်လို့ပြောနိုင်မလဲခင်ဗျာ
အဲ့ဒီ436နဲ့ပတ်သက်ပြီးတော့အခုနောက်ဆုံးပေါ့လေဟိုပထမပိုင်းကတော့ဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ NLD ကတည်တံ့လုပ်ခဲ့တယ်ပေါ့နော်အခုဒါပေမဲ့နောက်ပိုင်းကျတော့ကျွန်တော်တို့ဒီ88နဲ့ပူးပေါင်းပြီးတော့အခုဆိုရင်18ရက်နေ့ကပုံစိမ်မှန်ပြီးတော့18ရက်နေ့မှာကျွန်တော်တို့မန္တလေးမှာအောင်ပင်လယ်ကွင်းမှာကျင်းပခဲ့တယ်ဆိုတော့အဲ့ဒီမှာကြီးလိုက်မယ်ဆိုလို့ချင်းပရိကတ်တက်ကတော့တကယ်ဟိုဝဝကွဲပေါ့ဗျာဟိုရက်စကားနဲ့ပြောရင်တော့ဒီထောက်ခံမှုကအင်မတန်ဟိုအားရစရာကောင်းပါတယ်ပရိကတ်တက်တွေလည်းလာတယ်ဆိုတဲ့ဥစ္စာလည်းသိတဲ့အတိုင်းပဲဘာမှဟိုချင်းချောက်မှုမရှိဘူးညှော်လင်းချက်ပေးထားတာမရှိဘူးဟာလာသူအသိစိတ်တဲ့သူ436ပြင်စင်ရေးအတွက်ကိုအားကျုံးမှန်တဲ့ထောက်ခံတာတွေ့ရတော့တကယ်ကိုနိုင်ငံရေးရလဲအနှစ်သာရရှိတဲ့ပွဲဖြစ်တယ်လို့လူထုထောက်ခံမှုလဲတော်တော်ကိုကျေနပ်အားရစရာကောင်းတဲ့ပွဲဖြစ်တယ်လို့ကျွန်တော်တို့အနေနဲ့ကတော့ယူဆပါတယ်ဒါ436ကလည်းတကယ်တမ်းကျတော့သိတ်ကိုအရေးကြီးတဲ့ဟိုစားပြင်စင်မှုတွေကသိတ်အရေးကြီးတဲ့ပုံပါလေဆိုတော့သူ့ကိုမပြင်စင်နိုင်ရင်ဘာမှလုပ်လို့မရအောင်ဆိုတော့သူ့ကိုပြင်ဆင်မှတာလည်းကျွန်တော်တို့ဒီဥစ္စာရှေ့ဆက်ပြီးတော့ခကြီးကဆက်လို့ရမယ်အနေထားဖြစ်တဲ့အတွက်ကြောင့်မလို့ဒါဒီအခြေခံဥပဒေပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့အကြီးမားဆုံးခလုတ်ကတင်းကြီးကိုကျွန်တော်တို့ train ပြီးတော့ဖယ်ထုတ်နေရတဲ့အနေထားမျိုးဖြစ်တယ်ဆိုတဲ့ဥစ္စာတော့ကျွန်တော်ပြောချင်ပါတယ
်ဟုတ်ကဲ့ဦးညာကြီးအဲဦးရကျော်လည်းပြောပါအောင်ခင်ဗျာအမျိုးသားနေမိုစီဖွဲ့ချုပ်နဲ့88ဦးဆောင်တဲ့ဒီဟောပြောပွဲတွေကဘယ်လောက်ထိအကျိုးတက်ရောက်မှုရှိတယ်လဲခင်ဗျာ
အော်ဒီခုပေါ့နော်ဒီ436ပြင်ဆင်ရေးနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ဒီမျိုးသားဒီမိုကရေစီအဖွဲ့ချုပ်နဲ့ကျွန်တော်88ငင်းပွင့်ပေါ့နော်ပူးပေါင်းလိုက်တာလူလူတွေကလည်းအားရှိသွားပါတယ်ခုလိုအဲ့လိုပူးပေါင်းပြီးလုပ်လိုက်တဲ့အတွက်ကြောင့်ညှုံလင်းချက်တွေထားလာတဲ့အနေအထားရှိတယ်နောက်ပြီးတော့နိုင်ငံရေးရလည်းပဲအမှန်တိုင်းပြောလို့ရှိရင်တော့ဒီလူဖွဲ့စည်းဘယ်ဖွဲ့စည်းမဆိုပေါ့ဗျာအကြောင်းတရားနဲ့အကျိုးတရားဆက်ဆက်နေတယ်အဲ့တော့2000ဖွဲ့စည်းပုံမှာလည်းပဲချွင်းချက်တွေရှိတယ်အားနဲ့ချက်တွေရှိတယ်ပြင်ဆင်ဖို့နဲ့အစ်စ်ရေးဆွဲဖို့ဆိုတဲ့အတန်တွေကလည်းထွက်ပေါ်နေတယ်။အဲ့တော့ကျွန်တော်တို့ရဲ့ဒုဒုကောင်းဆောင်ဒေါအောင်ဆန်းစုကြည်ကပထမဦးဆုံးတွေ့ဆုံဆွေးနွေးရေးပေါ့နော်။တောင်းခံတယ်။ဒါပေမဲ့တာဝန်ရှိတဲ့လူတွေကနိုးလို့ပြောလိုက်တဲ့အတွက်ကြောင့်အခုလိုပူးပေါင်းပြီးတော့ဒီလူတို့ရဲ့အတန်တွေကိုလွတ်တော်တဲ့အထိပြန့်နှံ့အောင်ဆိုပြီးတော့ပေါ့နော်။နိုင်ငံရေးအနှစ်သာရရှိရှိလှုပ်ဆောင်တယ်လို့ပဲကျွန်တော်မြင်ပါတယ်။အခုလိုပေါ့ဗျာလှုပ်ဆောင်ခြင်းအပြင်လူလူကြားမှာလည်းပဲဒီ2008အချိန်ကဥပဒေနဲ့ပတ်သက်ပြီးတော်တော်များများပေါ့နော်။အားနည်းချက်တွေကိုလည်းပဲပြီးသွားတယ်တိုးတော်လည်းပဲဒီဟာနဲ့လည်းမလုံလောက်လိမ့်ဘူးလို့ကျွန်တော်ထင်ပါတယ်။ဘာလို့လဲဒီလွတ်တော်ကနေပြီးတော့ပြင်ဆင်ရေးနဲ့ပတ်ပြီးတော့အခု၃ပုံ၂ပုံပေါ့နော်ပြောနေတယ်ဆိုမဲ့လို့ဆုံးဖြတ်ထားတယ်ပြင်ဆင်ရေးကော်မတီကတိုးတော်လည်းအဲ့ဒီဟာလွတ်တော်ကိုတင်ပြရအောင်ပါ။အဲကြောင့်မြုံနေချက်ကတော့ပါပါလေးပဲလို့ကျွန်တော်မြင်တယ်လေနော်
။ဟုတ်ကဲ့အဲ့တော့ဦးညောင်အခုဒီ436ပြင်ဆင်ရေးတွေဖွဲ့စည်းပုံပြင်ဆင်ရေးကော်မတီမှာသုံးသပ်တင်ပြတာတွေတော့လုပ်နေပြီပေါ့ဗျာ။နောက်ဆိုရင်ဥပဒေတစ်ခုပြင်ဖို့ဆိုရင်လွတ်တော်ကိုယ်စားလှယ်၃ပုံ၂ပုံရဲ့ထောက်ခံမှုနဲ့ပြင်မယ်ဆိုတော့အကြီးဒီပြည်သူ့လွှတ်တော်ကိုယ်စားလှယ်အများစုကကြံ့ခိုင်ဖွံ့ဖြိုးပါတီကဖြစ်နေတော့အပြင်ဖို့တွေရောအနေထားတွေဘလို့ရှိမလဲခင်ဗျာ
ဟိုအဲ့ဒီဥစ္စာပဲဗျာဟိုတကယ်တမ်းကြားတဲ့ခါကျတော့ဟိုသူတို့ကဟိုဒီအခြေခံဥပဒေကိုစပြီးတော့ဆွဲတဲ့ကူကဒီဟိုဥစ္စာပေါ့နဝတ္တနာဖာတီတစ်ဖွဲ့လုံးကနေပြီးတော့အင်မတန်ခက်အောင်ပြန်ပြင်လို့မရအောင်ဆိုတဲ့ပုံစံမျိုးနဲ့သူတို့ကအပိုင်းချီခဲ့တာလေဟိုဒါနောက်ကြောင်းလဲပြန်လို့အရေးယူလို့မရအောင်ပါညာဆိုပြီးတော့ဒါအဓိကတော့သူတို့ကိုသူတို့ကာကွယ်ဖို့အတွက်အဲဒီပြည်သူလူထုကိုဖိနှိပ်ဖို့အတွက်ကိုဒါဆွဲခဲ့တဲ့ဒီအခြေခံဥပဒေဆိုတော့ဒါကအခုကျွန်တော်တို့ကပြည်သူလူထုအတွက်အကျိုးမပြုတဲ့တကြမလို့ဒါကြီးကိုကျွန်တော်တို့ကဒီဟာကိုပြင်ဖို့အတွက်ကို436ကိုဥဒုံစလောက်ရတာစလောက်ရတဲ့အခါကျတော့အခုနဦးရကျော်ပြောသလိုပဲပေါ့အခုတော့ဟိုပြင်ဆင်ရေးကော်မတီကနေပြီးတော့85ရာခိုင်နှုန်းကျော်မှဆိုတဲ့နေရာမှာဟို69ရာခိုင်နှုန်းပေါ့ဗျာ၃ပုံ၂ပုံဆိုပြီးတော့သူတို့ကတော့ဟိုပြောတာပေါ့ဒါဟိုအဲ့လို69ရာခိုင်နှုန်းလောက်သဘောတူလို့ရှိရင်ပြင်ပို့ရမယ်ဆိုတဲ့အားမျိုးတော့သူတို့ကတော့ ဆုံးဖြတ်လိုက်တာပေါ့ဒါပေမဲ့အဲ့ဆုံးဖြတ်ချက်ကဒီပြည်တော်စုလွတ်တော်မှာချပြီးတော့ဆွေးနွေးရအောင်ပါဆွေးနွေးပြီးတဲ့အခါကျတော့အဲ့ပြည်တော်စုလွတ်တော်ကနေပြီးတော့ဆုံးဖြတ်ပြီးတော့ဒါအတီဖြစ်တော်မှာပဲအဲတခါဘာလို့ရမလဲဆိုတော့ဒါသူတို့ရဲ့ဒီဆီယံဥပဒေထဲမှာပါတဲ့အတိုင်းဆိုလို့ရှိရင်လူတို့ဆန္ဒမဲကိုယူအောင်ပါလူတို့ဆန္ဒမဲရလဲတခါဘာလဲဆိုတော့မဲပြီးနိုင်သူရဲ့ခွက်ကြော်ကမဲပြီးမှတန်လဲပြင်ဆင်လို့ရမယ်ဆိုတဲ့ဟာမျိုးကတခါပြန်ပြီးတော့တခါပြန်ချုပ်တာကြောင့်ဆိုတော့အချိန်တိုင်းအချိန်တိုင်းမှာကအခက်ခဲတွေအများကြီးပဲဗျာဒါဒါဒီဟိုကြော်ဖြတ်ဖို့အဆူတွေဥစ္စာကလူတို့ကနေပြီးတော့တကယ်ကိုအမြင်ကျကျနဲ့စီလုံးညီညွတ်မှုနဲ့လုံးမှာပဲရမယ်အဲ့တော့အခုလောလောဆယ်နေထိုင်ရ88ကတော့ကျွန်တော်တို့တကယ်ကိုဟလာဟိုတက်တက်ကြွကြွနဲ့ဒီ energy နဲ့ကျွန်တော်တို့ပူးပေါင်းလိုက်ပြီအဲ့တော့ကျန်တဲ့နိုင်ငံရေးပါတီတွေလည်းပေါင်းဖို့လိုတယ်ဒီမိုကရေစီကိုတကယ်လိုလားပါတယ်ဆိုတဲ့နိုင်ငံရေးပါတီတွေကဒီအချိန်မှမပေါင်းရင်ဘယ်အချိန်တော့ပေါင်းမလဲအဲတခုရှိကြတာကအခုဒီရက်ပိုင်းမှာမနေရတော့ပါပဲကသာသညာဥပဒေရှိရနေပြီတော့ဟလာဒီဟိုသူကပဲတခါလူလူအင်အားတုံးပြီးတော့သူကလည်းတံပြန်ပြန်ပြီးတော့ဟိုဥစားဆန္ဒပြမယ်ပါညာဆိုပြီးတခါသူကလုံနေပြန်အောင်ဖြင်းဖြင်းတခါဝင်ပြီးတော့လုံနေပြန်အောင်ဗျာတော်တော်ကိုဟိုဘယ်လိုခုံလဲဆိုတော့ဒီမိုကရေစီအတွက်ကိုဟန်ဆောင်မဲ့သူတို့ဝင်နေကြည့်တာတကယ်မလိုလောက်ဆိုတဲ့ဥစားကြားလိုက်ကြားလိုက်ထင်ရှားလာအဲဒီပုဂ္ဂိုလ်တွေကလည်းခဏအချိန်ထိနိုင်ငံရေးမှာနောင်တမရသေးဘူးလို့ပဲကျွန်တော်ပြောရမှာ
ဟုတ်ကဲ့အဲ့တော့ဒီကိစ္စမှာတမ်တော်ရဲ့သဘောထားအမြင်တွေကရောအဲဘယ်လိုရှိလာမလဲဗျာ
တက်မတော်ရဲ့သဘောထားအမြင်ကတော့ကျွန်တော်ယူဆလာတော့တော်သူကတော့အခုကဘလို့ခေါ်မလဲဆိုတော့ဒီတက်မတော်သားတွေပါဝင်ပြီးတော့ဟောင်းပေါ့နော်ဒီကိစ္စကိုဥပပေါင်းဖို့ဆိုပြီးတော့ပြောထားတာပဲပြောထားတဲ့အခါကျတော့ကျွန်တော်ထင်ပါတယ်ဒီတက်မတော်သားအောက်ကြီးတက်မတော်သားတွေကတော့သူတို့ကိုယ်တိုင်ကလည်းဒီအခြေခံဥပဒေရဲ့ဆိုးကျိုးကိုသူတို့လည်းလက်တွေ့ခံစားနေရတဲ့ပုံစံတွေလေတက်မတော်သားတွေကတော့တကယ်ကိုလိုလိုလားလားနဲ့ဟိုဟောင်းဟိုလှုပ်ချင်ပါပဲသူတို့မှာတခုရှိတာအဲ့လိုပေါ့တသိတသန်တမိတ်ရဲ့ဒီအတားအဆီးကြီးကလည်းတော်တော်ကြီးမားနေတဲ့ခါကျတော့အရိဟာကိုသူတို့ဘလို့ကြော်ဖြတ်မလဲဆိုတဲ့ဥစ္စာတော့တော်တော်သိဝင်စားစရာကောင်းတဲ့ကိစ္စပါဒီတမရသားကြီးရဲ့ဆန္ဒ1990ရွေးကောက်ပွဲတွေကပြခဲ့ပြီးပြီပဲတမရသားကြီးရဲ့ဘဝကအခုအနေထားကြီးကပိုတော်မှအရင်နဲ့သာလို့ရှိရင်တင်းကျပ်ပြီးတော့ဆိုးဝါးပြီးတော့စင်စင်နဲ့နေတာကိုကျွန်တော်တို့ကပို့ပြီးတော့တောင်တွေ့လာသေးတယ်အဲ့တော့တမရသားကြီးအပိုင်းကိုတော့ပူပေါင်းတဲ့ဆန္ဒရှိလိမ့်မယ်လို့တော့ကျွန်တော်ပြောရယုံကြည်ထားပါတယ်
ဟုတ်ကဲ့ဦးညာကျေးဇူးပါအဲ့တော့ဦးရကျော်ရေဒီနေရာမှာကျွန်တော်ပြည်သူ့လွတ်တော်ကိုယ်စားလှယ်မှာလက်ရှိ25ရာခိုင်နှုန်းကတမတော်ကယူထားတာဆိုတော့ဒီတမတော်အရာရှိတွေကအောက်ခြေတမတော်သားတွေကပြင်ဆင်လိုကြပေမဲ့လည်းဒီလွတ်တော်ထဲမှာရှိတဲ့အင်အားစုတွေကလက်တလုံးမှာအဆုံးဖြတ်ပေးမှာဆိုတော့တမတော်ကိုယ်စားလှယ်တွေကရောဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းရဲ့အမိန့်နဲ့အဲသွားကြမှာဆိုတဲ့သဘောရှိတယ်မဟုတ်လားခင်ဗျာအဲ့တော့ဗိုလ်ချုပ်မှုကြီးမင်းအွန်လိုင်းဘယ်လိုများစိတ်သဘောထားတွေရှိမလဲအမိုက်သူဟိုတလောကတော့ပြောတာပေါ့ဗျာ60နှစ်ကြာခိုင်လို့ကျွန်တော်နဲ့အတီးပြုတ်ခဲ့တယ်တို့ဒီစကားမျိုးပြောပြတာရှိတယ
်
ဒါပေမဲ့လူတို့ရဲ့သဘောထားတွေကိုရောင်းများဟပ်ပြီးတော့သူဆုံးဖြတ်လောက်ကန်လာနိုင်မယ်အလားလာရောဘယ်လိုမြင်လဲဦးရကျော
်ဟိုကျွန်တော်အမြင်အပြောရမယ်ဆိုလို့ရှိရင်တော့ဒီတတ်ချုပ်ကြီးပေါ့ဗျာဒီသူ့ရဲ့မိကွန်းမှာတော့ခုနကကိုခင်မောင်စိုးပြောလို့60နှစ်တရမ4ရာခိုင်နှုန်းရဲ့ဆန္ဒခိုင်ပွဲနဲ့ဟာလာတီးပြထားတဲ့ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေဖြစ်တဲ့အဲ့တော့တမတော်ကလည်းပဲအခြေခံဥပဒေကိုကာကွယ်ရမယ်သူပြောတယ်ဒါပေမဲ့နိုင်ငံခြားခီးထဲမှာဆိုလို့ရှိရင်လည်းပဲတမတော်ကနောက်တောင်းပြန်မလဲဘူးဒီမိုကရေစီကိုလူလာတယ်အရင်တုန်းကဆိုလို့ရှိရင်တမတော်ကဟာလာအမိတမတော်ကအဖအနေပြီးတော့ပြည်သူ့ရာအမိပြည်သူ့ရာအဖဆိုတဲ့စကားလုံးတွေတုံးလာတယ်အဲ့တော့ယနေ့တတ်ချုပ်ကြီးကလည်းပြောရမယ်ဆိုလို့ရှိရင်တော့သူလည်းတတိတန်တမိတ်အောက်ကနေပြီးတော့အစင်းစင်ယာဓုတက်လာပြီးတော့ခုနောက်ဆုံးတတ်ချုပ်ကြီးဖြစ်သွားတာပေါ့ဗျာသို့တော်လည်းပဲသူကတတိတန်တမိတ်ဆိုမယ်လို့အရင်ကျွန်တော်တို့ကာကွယ်ရေးဦးစီးချုပ်တည်လို့တော့သူမှဒီတွေးထွက်တန်ယုံတွေးဆုံတဲ့အမိတော့သူမပေးရသေးဘူးရင်းနှီးချင်းသည့်အဲ့တော့သူ့ရဲ့စိတ်ဘောကအတိကပဲလို့ကျွန်တော်မြင်တယ်အဲ့တော့ပြည်သူ့ရဲ့ဆန္ဒတွေနားထောင်ပြီးတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့လိုက်ရောနားထောင်တင်တယ်လို့လည်းကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကောင်းပါခင်ဗျာအခုကျွန်တော်တို
့
နောက်ထပ်အကြောင်းအရာတစ်ခုကူးရအောင်ဗျာခုလက်တလောမှာရန်ကုန်မှာဒီ16ရက်နေ့လောက်ကပေါ့နော် ARD သတင်းဌာနစပြီးတော့အကုန်လုံးပြန့်သွားတဲ့သတင်းပေါ့ဗျာအဲ့ဒါတော့ရန်ကုန်မှာရှိတဲ့ UNICEF ကုလသမဂ္ဂကလေးများရာမငွေအဖွဲ့ရုံးတွေအရင်ဗိုလ်ချုပ်ဟောင်းဦးညွတ်တင်ရဲ့ရွှေတောင်ကြားမှာရှိတဲ့အိမ်ကိုတစ်လကိုအမေရိကန်ဒေါ်လာ18,000 9,000 နီးပါးပေါ့လေဒီငှားတယ်ဆိုတဲ့သတင်းကပထမတော့မဟုတ်ဘူးလို့လို့ဟုတ်နိုင်ပါမလားလို့လူတွေကကျွန်တော်တို့သတင်းဌာနတွေကတော့သတိထားရတာပေါ့ဗျာဟာအဲ့လောက်ကြီးကတော့ဟုတ်နိုင်မှာမထင်ဘူးဒါပေမဲ့အခု UNICEF ကိုတည်းနောက်တဲ့ရက်မှာတော့ဝန်ခံလိုက်တော့ဒါအမှန်တိုင်းတလောက်အမေရိကန်ဒေါ်လာ18,000
ဟုတ်ကဲ့
ငှားတယ်ဆိုတဲ့တရင်အခုအတီးဖြစ်သွားတာပေါ့ဗျာအဲ့ဒီကိစ္စလေးပြောအောင်ဗျာခဲဗမာပြည်ကတခြားနိုင်ငံတကာတဲ့ကိုဈေးအမြန်ကြီးတယ်ဒီအင်ချမ်းပဲဆုံးကြီးတာတော့အလုံးသိပါတယ်ဒါပေမဲ့စတူဒီယမ်ပြည် 3,000 ရှိတယ်လို့ဆိုတယ်ဆိုတော့တေးကမပြည့်ဘူးဗျာဒီချံနော်ဒီချံကမှ3,000တိုက်တည်းရှိတယ်လို့တော့ကြားတော့ဗောနော်အဒီဟာကိုတလားဒေါ်လာ6,000နှိပါပေးပြီးငှားတယ်ဆိုတာဟာဘယ်လိုမြင်လဲဗျာဦးညာရင
်အဲအဒီဟာကြီးကတော့မတင်တော့ဘူးဗောဗျာကျွန်တော်မြင်တာတော့မတင်တော့ဘူးဆိုတဲ့ဥစ္စာကကုလသမဂ္ဂအဖွဲ့ဆိုတဲ့ဥစ္စာကအဖွဲ့ဝင်နိုင်ငံတွေရဲ့ရမငွေနဲ့ယက်တည်နေတဲ့အဖွဲ့ကြီးဗျာဟိုအလကားရတယ်ဆိုတဲ့နေကံပြီးတော့လက်သက်တပဲလုပ်ဖို့တော့မသိဘူးလို့ကျွန်တော်ကယူဆတာပဲနောက်ပြီးတော့ဒီဗမာပြည်ရဲ့ဒီအခုနပြောဆိုရင်ချန်ပြည်ဈေးနှုန်းနေရာတော့နိုင်ငံတကာနဲ့ရှင်တော့တကယ်မြင့်နေတာတော့အမှန်ပဲဗျာဟိုအိမ်ငါးကားတော့ဒီဈေးနှုန်းနေရာမြင့်နေတယ်ဆိုတဲ့ဥစ္စာကပိုင်ဆိုင်မှုကိုပြန်ကြည့်လို့ရှင်အဲ့ဒီတကယ်တမ်းကြတဲ့ခါကျတော့နေရာအကွက်ကွင်းကောင်းတဲ့နေရာအခုနပြောသလိုပဲနော်ဈေးနှုန်းသိမ့်မြင့်နေဆိုတဲ့နေရာကြီးကဘယ်သူတွေပိုင်တယ်လဲလို့အဲတွေ့လိုက်ပြီးတော့ကြည့်လိုက်လို့ရှိလို့ရှင်တကယ်ကိုအလာဒီဟိုအနာပိုင်းအဖွဲ့စည်းတွေနဲ့နီးစပ်တဲ့အတိုင်းဝိုင်းနေတဲ့ဒီအနာပိုင်းဒီအဖွဲ့စည်းမှာလောက်ခဲ့ကန်ခဲ့တဲ့ဗိုလ်ချုပ်ဟောင်းကြီးပိုင်တာပဲများတယ်ဗျ။ဟောတကယ်တမ်းကျတော့ဗိုလ်ချုပ်ညွန့်တင်ကအခုနပြောသလိုပေါ့နော်။ဒါအခုကဒါတရားဝင်လဲထွက်လာပြီဆိုတော့ဟိုကျွန်တော်တို့သိရတာပါ။ဒီဗိုလ်ချုပ်ညွန့်တင်ကရှူထောင်ကြားတယ်မဟုတ်ဘူးဗျ။တခြားမှလည်းသူ့မှာဒီပိုင်ဆိုင်မှုတွေကအများကြီးရှိတယ်။ဝန်ထမ်းများတို့ဘာတို့မှလည်းရှိတယ်။နောက်ဒီစက်မှုစုံမှာဆိုလို့ရှိရင်လည်းသူ့သားလောက်ခဲ့တဲ့နေရာမှာကျေကျေဝုန်းဝုန်းနေသူတို့လူသားတွေဥစ္စာတွေနေရာကောင်းနေဆိုတော့သူတို့ဒီဗိုလ်ချုပ်ညွန့်တင်ပြဿနာတဲ့တုန်းကကျွန်တော်တို့ကြားလိုက်ပါတယ်သူ့ channel မှာကိုဟိုကားအစီပေါင်း80 80လောက်ဟိုရှိတယ်ဆိုပြီးတော့သူကလည်းကားတကယ်ဝါသနာအိုးဆိုပြီးတော့ကျွန်တော်တို့ကပြောတမ်းကြတာဗျအဲ့ဒီချိန်တော့ကားအစီ80 80တန်ဖိုးကနည်းတဲ့တန်ဖိုးမှမဟုတ်ပဲကားတစ်စီးရဲ့တန်ဖိုးကအနည်းဆုံး3,000ကျပ်ရှိတာဟာလား3,000-4,000ကြားလေးတောင်မှရှိတာပဲအဲ့ဒီချိန်တော့80 80လောက်ကြည့်ရကားတော့တောင်မှဟိုအထုတ်လိုက်ပြီးဥစားထားရတယ်ဆိုပြီးတော့တောင်ကျွန်တော်တို့ကြားတာပဲအဲ့လိုပိုက်ဆိုင်မှုတွေညှားလိုက်တယ်ဆိုတော့သူ့ရဲ့လာကကဘယ်လောက်ရလို့တော့ကြွကြည့်မယ်ဆိုရင်သူမျိုးနဲ့ယူနဲ့ချမ်းသာတာလည်းမဟုတ်ဘူးဗျာဒါက correction ဟာလွယ်လို့ channel ဥစားခင်ဗျာဘယ်ဘလူနီးနဲ့ရတာဖြစ်နိုင်မလဲဟုတ်တယ်မလားပရိသတ်ပဲမြေရပေါက်တာမှမဟုတ်ပဲနဲ့သူ့နီးတူပဲဗျာ channel လူတွေလည်းအလွယ်ပိုက်ဆိုင်မှုတွေကဒီမြေခွက်တို့ဘာလို့ဆိုတာသူတို့ခိုင်မာတွေထုတ်ထားပြီးတော့အဲ့မြေခွက်တွေဒီမကြအောင်ပဲသူတို့ပဲဒီဥစ္စာဖန်တီးနေတာဗျဟိုလုံနေတယ်ဥစ္စာသူတို့ရာဥနာတဘောယူနီဆက်ကတော့ပတ်စံပေါ်လို့သူကတော့ငှားလိုက်ဟဲ့လားအဲ့ဒီပတ်စံပေါ်လို့ငှားလိုက်တဲ့ဒီရုံငန်းနဲ့ပတ်သက်ပြီးတော့ဒီရုံငန်းကမှီပြုတ်ပြီးတော့ဒီအကျိုးပြုလုပ်ငန်းတွေကိုပုံမှန်ရတဲ့ဘလောက်တောင်လုပ်ပေးလဲဒါလည်းကျွန်တော်တို့ပြန်ပြီးတော့စဉ်းစားရမယ်အချက်ပဲဗျနောက်ပြီးတော့ဥမာတဘောဗိုလ်ချုပ်ညွန့်တင်ဟဲ့လားသူ့အိမ်ကိုငှားလိုက်ဦးတရားဝင်ထွက်လာပြီဟိုဒေါ်လာ700ကျော်ဆိုတဲ့ဥစ္စာဟဲ့လားတလောက်300ကျော်ဒါကလူပိုက်ဆိုင်မှုတစ်ခုတည်းရဲ့ဝင်ငွေပဲရှိသေးတယ်။အဲဒီဥစ္စာရောတကယ်တမ်းခင်ဗျာဥစ္စာအခွန်ဆောင်လားမဆောင်လားဆိုတဲ့ဥစ္စာ။ဟိုလိလတဲ့နေကိစ္စပဲ။ဒါမိကုန်းထုတ်ရမယ်။ကိစ္စပဲဗျာ။တခြားလူတွေရောဒီလိုပဲဟလာဒါမိကုန်းထုတ်ရမယ်ကိစ္စတွေဗျာ
။ဟုတ်ကဲ့ဦးညာရေကျေးဇူးပါ။အဲ့တော့ဦးရကျော်ရေဦးရကျော်ရော
အမှန်တော့ပွင့်လင်းမြင်တာမှုမရှိတာပေါ့ဗျာ။သူတို့ဒီအုပ်ချုပ်ခဲ့တဲ့စနစ်တစ်လျှောက်လုံးမှာတကယ်လို့ပွင့်လင်းမြင်တာမှုရှိမယ်။တရားဥပဒေစိုးမှုမှုရှိမယ်ဆိုလို့ရှိရင်တရားရရလည်းပဲယုံနေမှာပဲအခုတော့ဗိုလ်ချုပ်တွေဘလောက်ထိကြွယ်ဝချမ်းသာတယ်ဆိုတာလည်းမသိရဘူးဟိုတလောလောကလွတ်တော်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့လွတ်တော်ကိုယ်စားလှယ်ဦးမြင့်ကိုတိုင်ဒီပိုင်ဆိုင်မှုတွေဟိုတင်တာပဲအဲ့ဒီအစိုးရပယ်ချခံရတာပဲအဲ့တော့စဉ်းစားကြည့်ပေါ့ဗျာအခုတည်းကပွင့်လင်းမြင်တာမှုရှိတယ်မရှိဘူးဆိုတာကလည်းပေါ်လွင်နေတယ်အဲ့တော့ဒီမိုကရေစီလမ်းကြောင်းကိုဖော်ဆောင်နေပါလို့ပြောပေမဲ့လို့အခုကတော့သူတို့ကလည်းသူပိုင်ဆိုင်မှုတွေများတယ်အခုကျွန်တော်တို့ခမောက်လည်းကြားပါတယ်မိเจ้าကဟာကျူးကျော်ဆန္ဒပြတာတွေနောက်တစ်ခါဘူဒူဇာနဲ့ထိုးခံတာတွေအဲသူတို့မှာတော့ဟာအေးဆေးဆေးနဲ့တသက်လုံးအာမခံချက်ရှိအောင်တားစင်မြေးဆက်ရှိအောင်လုပ်သွားတယ်ဆိုတာနိုင်ငံတော်အတွက်လည်းမကောင်းဘူးနိုင်ငံတော်မှာတာဝန်ယူပြီးတော့အုပ်ချုပ်နေတဲ့လူတွေရဲ့တာဝန်ပဲလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့1988အာနာသိမ့်ပြီးတက်လာတဲ့အစိုးရအဖွဲ့ဝင်တွေတရားနေပြီးတော့အာသူတို့ဘလောက်ပိုင်ဆိုင်မှုတွေရှိတယ်လဲအဲဘယ်လုပ်ငန်းတွေမှာဘလောက်ရခဲ့တယ်လဲဆိုတာတရားဆိုတော့ဥညာရေးတို့ဥရကျော်တို့ပြောသူတို့အင်မတန်စဉ်းစားစရာကောင်းပါတယ်တလက်စားရဲဗျမြန်မာပြည်နဲ့ကပ်ရဲ့ဒီအိန္ဒိယနိုင်ငံမှာနရန္ဒရာမိုဒီပေါ့နော်ဟိန္ဒူအမျိုးသားရေးဝါဒီသူတို့ပါတီကနေအနိုင်ရပြီးတော့အခုသူကတော့တင်းတင်းလာနေဝင်ကြီးချုပ်သူဖြစ်လာတော့မယ်အဲ့ဒီနိုင်ငံမှာလည်းအဓိကပြန်ကြည့်မယ်ဆိုရင်အကျင့်ပြည့်ချစားမှုကြောင့်အခုရှုံးသွားတဲ့ဝင်ကြီးရောင်းမမဟွန်စင်ပေါ်ဗျာသူတို့ပါတီကနှစ်ပေါင်းများစွာအာဏာရခဲ့တာဗျာအဲ့တော့အခုတက်လာမဲ့မစ္စတာမိုဒီရဲ့လွှတ်တော်ကိုယ်စားလှယ်တွေထဲမှာလည်း အတော်များများကတော့ဒီလိုအကျင့်ပဲချစားမှုတွေပြစ်မှုကျူးလွန်ခဲ့ဘူးသူတွေတရားရုံးရင်ဆိုင်နေရတဲ့ရှိတယ်လို့ကြားတယ်အဲ့တော့ဥညာရေးလက်တလောကြီးတော့ဒီအိန္ဒိယအခြေအနေကသူတို့အရင်ချစားခဲ့တဲ့အဆိုးရွားကိုဖယ်ချလိုက်ပြီဆိုလို့မြင်ဒါပေမဲ့လည်းအခုနောက်ထပ်လာတဲ့အဆိုးရွားမှာလည်းအဒါမျိုးတွေကင်းပါမယ်လို့အမှတ်ကန်ချက်ဘာမှမရှိဘူးဗျဒါပေမဲ့လူတူကတခဲနဲ့အားပေးလိုက်တယ်ဆိုတော့အဲ့ဒါဘယ်လိုများနားလဲလဲခင်ဗျာ
ဒါလူတူရဲ့နှစ်ပေါင်းယောက်များစွာခံစားလာတဲ့ခံစားချက်ကနေပြီးတော့မှကြောင်လေးတစ်ခုကိုဖန်တီးလိုက်တယ်လို့ကျွန်တော်ယူဆရတယ်။ဟိုတကယ်တမ်းကြည့်မယ်ဆိုလို့ရှိရင်ဒီအခုမမွန်ဆင်းတို့ဒီပါတီဆိုတဲ့ဥစ္စာကအိန္ဒိယမှာတကယ်ကိုအစဉ်လာကြီးတဲ့ပါတီပဲလေ။ကျွန်တော်ရာဂျက်ကန်ဒီတို့ပါလို့ဆိုတာလဲဒါသူတို့မျိုးဆက်တွေဆိုတာလဲတကယ်ကိုနိုင်ငံရေးမျိုးဆက်တွေပဲ။နိုင်ငံရေးနဲ့ပတ်သက်လို့တော့ဒါသူတို့မျိုးဆက်ကအိန္ဒိယမှာအထင်ရှားဆုံး။ဒါပေမဲ့လည်းခုနပြောသလိုပေါ့လူတို့ကလည်းဒီနံပါတ်1ချက်ပေါ့ဗျာဒီပါတီတခုကြီးကနေပြီးတော့နှိစီလာမြန်ဟိုအုပ်ချုပ်လာတဲ့ခါကျတော့လူတို့ကလည်းဒီပုံမှန်ညှိငွေတယ်။နောက်တစ်ချက်ကပါလဲဆိုတော့ဒီအဓိကတော့လက်စားမှုပေါ့ဗျာလက်စားမှုကိုဒီမှာမောင်ဆင်းဒီအစိုးရကဒီဘလုံးကဖြည့်ရှင်းနိုင်တာမရှိဘူးဗျာသူတို့ဒီမှာကလည်းအဲ့လိုပေါ့ဟိုဒါတောင်မှဟိုဘယ်လိုခေါ်မလဲဆိုတော့အိန္ဒိယနိုင်ငံကတော်တော်လေးကိုဒီစက်မှုလုံးမှုလုပ်ငန်းနဲ့ပတ်သက်လို့လည်းဒီတိုးတက်တယ်ဒီကမ္ဘာရဲ့စီးပွားရေးထဲမှာလည်းတော်တော်လေးကိုထဲထဲဝင်အားလားကြီးကြီးမားမားဟိုပါဝင်ပတ်သက်နေတဲ့အနေအထားမျိုးတွေလည်းဟိုရှိပါတယ်စီးပွားရေးရတော့နိုင်ငံရေးရတော့တိုးတက်တယ်ဒါပေမဲ့ဘာဖြစ်လဲဆိုတော့ရှင်းချမ်းသာကွာဟမှုကအင်ပါတန်ကြီးမားတယ်ဗျာအဲဒီဥစားကဘယ်တိုင်းနေမဆိုရှင်ရချမ်းသာကွာမှုကကြီးမားလာလို့ရှိလို့ရှိရင်နောက်တစ်ချိန်မှာတော့အဲဒါကပြဿနာတက်မှာပဲ။ဆိုတော့ချမ်းသာတဲ့လူကလက်စုစာလူထမ်းစားပဲရှိရလိမ့်။တကယ်တမ်းရှင်ရတဲ့လူတွေကအများကြီးကိုခဏခဏသတင်းထဲမှာတွေ့ရပါတယ်။အိန္ဒိယနိုင်ငံမှာဆိုတချို့ရှင်ရလုံးလို့ဟာလာဒီဟိုကိုယ့်ကိုယ်တတ်သေးတာတို့မိသားစုလိုက်ဥစားတတ်သေးတာတို့ကြားရခဏခဏကြုံနေရတယ်ဒီအထူးသဖြင့်လယ်သမားတွေဆိုလို့ရှိရင်လည်းဒီအစိုးရရဲ့အကြည့်ကိုပြန်မဆက်နိုင်လို့ကျူးစဲချတတ်သေးတာတို့ဘာတို့ညာတို့ချမ်းသာတဲ့လူတွေကမတရားချမ်းသာပြီးတော့ဖင်းတဲ့လူတွေကမတရားဖင်းရတာတာရှိလာလို့ရှိလို့ရှိရင်ဒါကဟိုအဓိကအကြောင်းပြတာတော့ဒီလက်စားမှုပေါ့လက်စားမှုကလည်းအရင်ကြတဲ့ခါကျတော့ဒီအဓိကအချက်ထဲမှာတော့ပါပါတယ်။ပါပေမဲ့လည်းဒီဟိုဥစ္စာပေါ့ရှင်းချမ်းသာခွာမှုကတော့ဟိုပို့ပြီးတော့ဟိုနေဖြစ်တာပေါ့အဲဒီဥစ္စာကိုလည်းကျွန်တော်ပြောတာရှင်းပြအောင်လုပ်ပြရမယ်ဗျာဒီအမေရိကတို့ဘာလို့မှဒီမိုကရေစီထုံးကားတဲ့နိုင်ငံကြီးတွေမှာဟိုအစင်းစုံစုံလူတော်မှလူတန်းသိနေနိုင်တယ်ဆိုတဲ့အနေအထားမျိုးတွေရှိတာပေါ့ဗျာအဲ့တော့မှအိန္ဒိယကိုကြည့်မယ်ဆိုလို့ရှိရင်ဒီမိုကရေစီကတော်လေးကိုပြပြောရနဲ့ဟိုလုံနိုင်တဲ့နိုင်ငံကြီးတစ်ခုပြ။ဒီအခုလောက်တက်မဲ့ပါတီကလည်းအခုကကျွန်တော်ပြောတဲ့ဒီအချက်တွေကိုဖြည့်ဆင်းပေးနိုင်ပြေးနိုင်မပြေးနိုင်ရင်သူလည်းနောက်တန်းမှာတော့သူလည်းအပြောင်းလဲနဲ့ပြောင်းသွားမှာပါပဲ
။ဟုတ်ကဲ့
။အဲ့တော့ဟိုဒီနိုင်ငံကြီးကြီးကြီးမှာတော့ဒီလိုပဲရှိမှာပဲလေ
။ဟုတ်ကဲ့ခင်ဗျ။ဦးရကျော်လက်ရှိအိန္ဒိယအခြေအနေကိုဘယ်လိုမြင်လဲခင်ဗျ
။ပြောရမယ်ဆိုလို့ရှိရင်တော့ကိုညာကြီးပြောလို့ပေါ့ဗျာ။လူလူကအပြောင်းလဲကိုလူကျင်ကြတယ်။ဘာကြောင့်လဲဆိုတော့ကွန်ဂရက်ပါတီကလည်းပဲနှိရှိလာများအာနာစိုးကင်ခဲ့တယ်။သို့တော်လည်းအဂတိလိုက်စားမှုတွေကလွန်ခဲ့လာတဲ့အခါကျတော့အခုဒီ BJP ကအခုခေါင်းဆောင်ဖြစ်လာတဲ့လူဟာသူကငင်းကလေးတွေကအဂတိလိုက်စားမှုတိုက်ဖြတ်ရင်မှသူကအဖွဲ့ဝင်။အဲ့ဒီကပြီးတော့မှသူက BJP ပါတီတွေကိုဝင်တယ်။ဝင်တော့အဲ့ဒီရဲ့ငငယ်တွေကအရှိန်ရောက်သူ့ကိုပေါ့နော်လူလူကထောက်ခံမှုရပြီးတော့အပြောင်းလဲလူထားတဲ့အချိန်ကနည်းနည်းတိုက်ဆိုင်မှုဖြစ်သွားပြီးတော့သူဝင်ကြီးချုပ်အဖြစ်ရွေးခံရလို့ကျွန်တော်မြင်ပါတယ်။
โอเคครับเดี๋ยวคุณรอชื่อบ่ครับเนี่ยมิสเตอร์โมดีอ่ะแหละตัวตะฉิ่งนูอ่ะดิอินเดียมาตู้อฉิไซกระเดปีเนี่ยป้อเปียไอ้มาดิมุสลิมนี่ถองแน่ฉิบีตัดแฟกันในเคสมาตัวอ่ะไม่ติจ้วจွญปุญณีกระเดสุดะซซ้วยเจ็ดดิรอชื่อเลยครับเนี่ยแต่แม้เราเยบัวเป็นฉုံเปียวมั้ยส่วนเนาะนอกหลูก้าวน่ะไม่ก้าวน่ะปฐมาราชื่อหลูเต็มไม่ก้าวในคามาหลูดูอ่ะดิโลเป็นนอกหลูโหแม้ปิไล่ได้หาเลยแหละเราอินดิเจนในกันทุกมาผิดปอกระเดสุดะเลยเราสินจินย่าป้อเปียแกကျွန်တော်တို့အချိန်ကလည်းနည်းသွားပြီဆိုတော့ဗျာအတူကျုံမီလက်ရှိထိုင်းနိုင်ငံအချိန်လေးပြောအောင်ထိုင်းမှာလည်းထူးခြားနေတယ်ဗျာစစ်တပ်ကအာဏာသိမ်းလိုက်ပြီးတော့သူတို့အတိုက်ခံနေရောအစိုးရအဖွဲ့ဝင်တွေဖမ်းတာမနေ့ကတော့နောက်ဆုံးခင်ဗျားတို့သူကြားပြီးတဲ့အတိုင်းပဲဝင်းကြီးချုပ်ရန်လာရှိနာဝါတာဆင်ရှိနာဝါရဲ့နှမနဲ့အမျိုးတွေဖမ်းလိုက်တာပေါ့ဗျာဥညာရေးဥညာရေးအမြင်လေးအတူကျုံပြီးပြောပါလားဗျာ
ဟုတ်ကဲ့ဟိုကအာဏာသိမ်းတာတော့ကျွန်တော်တို့ကမထောက်ခံဘူးဗျာဘာလို့ဆိုတော့စစ်တပ်ကအာဏာသိမ်းလိုက်တယ်ဆိုတဲ့ဟိုကဒီမိုကရေစီကတော့စိတ်သုံးသွားမှာပဲလေကျွန်တော်တို့ကဒီမိုကရေစီလိုလားတဲ့ဆိုလို့ဆိုတော့ဒါကအာဏာသိမ်းတာကိုတော့ကျွန်တော်တို့ကတော့မကြိုက်ဘူး။ဒါပုံဝင်လင်းလင်းပြောရလို့ရှိရင်တော့ဒါပေမဲ့လည်းဘယ်လိုဖြစ်လဲဆိုတော့ဒီဒါကျွန်တော်တို့သင်ခန်းစာယူရမယ့်အနေအထားပေါ့ဗျာ။ဘာကြောင့်အာဏာသိမ်းတယ်လဲဆိုတဲ့အချက်ကိုကျွန်တော်တို့ကဒါလေ့လာရမှာကိုစမ်းကြည့်ရမှာပေါ့။အဲ့တော့ဘာကြောင့်အာဏာသိမ်းလဲဆိုတော့အဓိကတော့နိုင်ငံရေးပါတီဒီကညှိနှိုင်းလို့မရဘူးဆိုတဲ့ဟာတော့ဒါဒီအာဏာသိမ်းဖို့အတွက်ကိုအကြောင်းပြချက်တစ်ခုပေါ့။အဲ့လိုဘာလို့ညှိနှိုင်းလို့မရဘူးလဲဆိုတော့ဒါတစ်ဖက်ဖက်ကအော်အရှုပ်ပြီးတဲ့ဥစ္စာမရှိဘူးလေမရှိဘူးဆိုတာအဓိကတော့ကျွန်တော်မြင်တာတော့ဒီဥစ္စာပေါ့တက်ဆင်ပေါ့ဗျာတက်ဆင်ရဲ့ပါတီပေါ့ဒီတက်ဆင်ရဲ့ပါတီကနေပြီးတော့တက်ဆင်ရဲ့အတ္တကြီးမှုပေါ့ဘာလို့အခုကသူရင်လက်ကအုပ်ချုပ်နေရဆိုပေမဲ့လေတကယ်တမ်းကြတဲ့ခါကျတော့ကျွန်တော်တို့ဒီဟိုကာတွန်းနေတယ်မှာတော့ရှိပါတယ်ဟိုရင်လက်ကဒါချက်တီးလေးလိုပဲတယောက်ကသင်ပြီးတဲ့ဥစ္စာကိုသူကနှုတ်တဲ့ နှုတ်တိုက်ဟိုစားသူကပြောဆိုနေတယ်ဆိုတဲ့ဟာမျိုးတွေဒါဒီဟိုယူရီးယားကဓာတ်တွန်းဆရာကြီးကရေးခဲ့တာကျွန်တော်တို့တွေ့ခဲ့ဘူးပါပဲအဲ့တော့အဓိကတော့သူကရင်လက်ကဒါတကယ်တော့ရုပ်သေးပါနောက်ခွေကတကယ်ကျိုးဆွဲနေတာသူ့ကိုပေါ့သူ့ကိုကလည်းဒီနိုင်ငံရေးကိုသူကကုလုံးလုပ်ပြီးတော့ဟိုမတရားကြီးပွားချမ်းသာလာတာဟုတ်ဗျအဲချမ်းသာလာတဲ့ခါကျတော့ပတ်စံနဲ့ချမ်းသာတဲ့နိုင်ငံရေးအန္တရာယ်မဆုံးလို့ချိန်ဆိုတဲ့ခါကျတော့သူကသူ့အနာဒီမေးရုပ်ပဲသူကအဓိကဟိုဥစားဟောင်းနေလို့ပြီးတော့တိုင်းပြည်တွေဘာမှကြည့်ရမှာမဟုတ်ဘူးအဲ့တော့သူကဘာလို့ဆိုတော့မသိနားမလည်တဲ့လူတွေကိုအမှခုတော့လို့ဒီရှက်နေကြတူတာလဲဒီအောက်ခြေလူတန်းစားတွေဆိုတာလဲအမှတော့အစင်းရဲ့ခုတော့လူချင်းကိုခံလိုက်ရတာပဲဗျဝင်လင်းပြောမယ်ဆိုလို့ရှိရင်တော့ဒါကဘာလဲဆိုတော့ကျွန်တော်တို့ဒီနိုင်ငံရေးအမြင်မကျတာပေါ့ဗျာဒါကြောင့်မလို့ပြည်သူပြည်သားတွေရဲ့ဒီနိုင်ငံရေးအမြင်ကျင်မှုဆိုတာလဲတိုင်းပြည်တို့ကအင်မတန်အရေးကြီးတယ်ဗျာဒီလူတို့ရဲ့နိုင်ငံရေးအမြင်ကျင်မှုကလည်းအင်မတန်အရေးကြီးတယ်ဆိုတဲ့ဥစ္စာလဲကျွန်တော်သင်ခန်းစာကြည့်ပါမှာပါ
ဟုတ်ကဲ့ဦးညာကြီးဦးညာကြီးပြောတော့ကျွန်တော်ကပြန်တွေးမိတာတော့ဒီတက်ဆင်ရှိနာဘက်ကသူတို့အစိုးရလက်ထက်မှာဒီကောင်းသူရန်သမားတွေပေါ့ဗျာစဘာဆိုင်ပြတဲ့လူတွေကိုသူတို့စီးအောင်ခဲ့တဲ့နီးတနည်းရှိတယ်ဗျာအဲ့ဒါတော့စဘာကိုပေါက်သေးတဲ့အများကြီးပေးပြီးတော့သူဝယ်လိုက်တယ်ဗျာဝယ်တာကတော့အစိုးရပတ်စံနဲ့ဝယ်တာဘူးဗျာအဲ့မဲ့အဲ့ဒီဝယ်တဲ့ကိစ္စမှာလည်းအဲ့ဒီဝယ်ယူတဲ့အဖွဲ့တွေကပေါ်ရောပုံကူတွေကအကျင့်ပြချဆမှုတွေအများကြီးရှိခဲ့တယ်ဆိုတဲ့ဟာရှိတယ်ဗျာ
ဟုတ်ကဲ့ဟုတ်ကဲ့
နောက်တစ်ပြိုင်တည်းမှာဒီစာနေကအခုတိုင်းပြည်မှာအများကြီးပိုရှံပြီးတော့ထောက်ရောက်လို့လည်းမရနဲ့အခုအစိုးရလက်ထက်မှာအစိုးရကြွေးတော့ကြီးပိုက်ထားရတယ်ဗျာအဲ့တော့ तू ကတုံးလိုက်တော့တိုင်းပြည်ပတ်စံနဲ့တပတ်မှာရင်းသားရှိနာဘောရဲ့နောက်ကြောင်းလေးပြန်ကြည့်မယ်ဆိုရင် तू ကသူ့ကိုလူငင်းချမ်းသာခွင့်ရဖို့အတွက်ဥပဒေထုတ်ဖို့ကြိုးစားခဲ့တာမျိုးရှိရဗျာအနောက်တစ်ခါသူ့ကိုသူကာကွယ်ရေးဦးစီးချုပ်တောင်ခန့်လိုက်တယ်ဗျာဒါပေမဲ့လည်းဘာပြောဘူးတရားစွဲခံရတဲ့ခါမှာဒါကတော့ကျွန်တော်မြင်တဲ့ဒီမိုကရေစီရဲ့အနှစ်သာရတစ်ခုပဲဗျာသူ့ကိုရလို့ဖျက်လိုက်တယ်ဗျာနော်စစ်တပ်အာဏာသိမ်းတာတော့ခမားဆိုတာပြောသူတို့ဒါကတခဏပေါ့ဗျာဥရကျော်ရင်ညီကုန်းချုပ်အနေနဲ့ပေါ့ဗျာဒီထိုင်းနိုင်ငံဖြစ်ပြခဲ့တဲ့ရင်းသားရှိနာဘဝတက္ကသိုလ်မိသားစုရဲ့အခြေအနေလေးနဲ့ပေါ့ဗျာကျွန်တော်တို့ဗမာပြည်မှာဒီဥနေဝင်လည်းတစ်ချိန်ရခံရပဲဘယ်သူမှမော်မကြည့်ရခဲ့တဲ့စစ်တပ်ခေါင်းဆောင်ပဲဗျာဒါပေမဲ့သူတစ်ချိန်မှာသူ့ဘဝကဘလို့ညီကုန်းချုပ်လဲကျွန်တော်နောက်ပိုင်းပေါ့ဗျာ88တက်ခဲ့တဲ့ဦးစိုးမော်ဒါလေးကိုရှင်ပြီးထိုင်းအခြေအနေနဲ့ဗမာပြည်အခြေအနေလေးဥရကျော်ဘလို့ဆင်ကျင်သုံးသပ်မလဲဗျာ
ဒီစစ်တပ်ကအာဏာမသိမ်းခင်မှာသူတို့ဒီပါတီတွေကိုတွေးဆဆွေးနွေးဖို့လုပ်တယ်ဒါပေမဲ့တစ်ဖက်နဲ့တစ်ဖက်ငင်းခုန်ဖြစ်ပြီးတဲ့နောက်ဆုံးမှာစစ်တပ်ကအာဏာသိမ်းလိုက်ရတာပဲကျွန်တော်လည်းပဲစစ်တပ်ကအခုလိုအာဏာသိမ်းတဲ့တရင်ကြတဲ့ခါကျတော့ကျွန်တော်တို့လည်းနှစ်မျိုးဘာကြောင့်လဲဆိုတော့ဒီလိုအခြေအနေမျိုးဖြစ်တယ်မူအခုကျွန်တော်တို့နိုင်ငံမှာလည်းနှစ်ပေါင်း60ကျော်ကြာတယ်ပေါ့ဗျာအုပ်ချုပ်တဲ့လူတွေနဲ့ဟိုနိုင်ငံရေးကောင်းဆောင်တွေမတိမမျှဖြစ်တဲ့အတွက်ကြောင့်တိုင်းပြည်ရောနာတယ်ပြည်သူလည်းနာတယ်အခုလည်းပဲဟာကျွန်တော်တို့ဖြစ်စေချင်တာကအခုအုပ်ချုပ်တဲ့လူတွေတာဝန်ရှိတဲ့လူတွေလက်ရှိနိုင်ငံရေးကောင်းဆောင်တွေဟာတိုင်းနာကောင်းဆောင်တွေနဲ့တို့ဆုံညီနိုင်အဖြေရှာဖို့ပဲလူတွေလို့ကျွန်တော်မြင်ပါတယ်။နောက်မို့ဆိုလို့ရှိရင်တယောက်နဲ့တယောက်မတင်မြတ်ဖြစ်မယ်ဆိုလို့ရှိရင်ဒီတပ်မတော်ကဝင်လာပြီးတော့အာဏာသိမ်းမယ်ဆိုရင်ဒီမိုကရေစီကျွန်တော်တို့တစ်ခါပြန်ပြီးတော့ဆုံးရှုံးမယ်လို့ကျွန်တော်မြင်ပါတယ်
။ဦးရကျော်ကြီးကျေးဇူးပါ
။ဟုတ်ကဲ့ပါခင်ဗျာ
။ဦးညာအေးကျေးဇူးထူးတင်ပါတယ်ဗျာ။
ဟုတ်ကဲ့ပါ
။တနေ့ဦးနဲ့ဇကောင်းကိုဒီမှာညံနာခွင့်ပြုပါခင်ဗျာ။အားလုံးပဲရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။